ပါကစ္စတန်နိုင်ငံမှာဒေါ်လာဘီလီယံအများပြားသုံးပြီးတော့ဆောက်လုပ်နေတဲ့စီးပွားရေးဆိုင်ရာစီမံကိန်းတွေဟာစစ်ဖက်နဲ့ဆိုင်တဲ့လျှို့ဝှက်အစီအစဉ်တွေပါတယ်ဆိုတာကိုတရုတ်နိုင်ငံဘက်ကအပြင်းထန်ညှင်းဆိုထားပါတယ်။ဒီစီမံကိန်းတွေကိုဘလို့ယူရချက်နဲ့ဆောက်နေတယ်လို့တရုတ်ဘက်ကပြောပြီးဘလို့စီမံကိန်းတွေပါဝင်တယ်လဲ။ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့ကနေ VOE သတင်းတောက် IS Gul ပေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကဆက်ပြောပြပေးပါလိမ့်မယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံမှာစိတ်ကန်းတွေအဝေးပြေးလမ်းမတွေအမြန်လမ်းမကြီးတွေရထားလမ်းတွေလေဆိပ်တွေတရားစစ်တရားပေးဆက်ယုံတွေနဲ့တခြားအခြေခံဆောက်အုံတွေတည်ဆောက်ဖို့ဒေါ်လာ63ဘီလီယံလောက်ရင်းနှီးမြှုပ်နှံမယ်လို့တရုတ်ကကတိပြုထားတာပါ။အာရေဗျပင်လယ်ထဲကဂွာဒါပါကစ္စတန်ရေနဲ့စိတ်ကန်းကိုလည်းတရုတ်ကတိုးချဲ့တည်ဆောက်ပြီးအသုံးပြုနေပြီဖြစ်ပါတယ်။အဲဒီစိတ်ကန်းဟာစီးပက်လို့ခေါ်တဲ့တရုတ်ပါကစ္စတန်စီးပွားရေးစင်ကြံနှစ်နိုင်ငံပူးပေါင်းလို့ဆောင်မှုကြီးမှာအဓိကအချက်အခြားပါ။အာဘီဝမြောက်နေရာမှာတည်ရှိတဲ့အဲ့ဒီစိတ်ကန်းကိုလက်ရှိမှာတရုတ်နိုင်ငံပိုင်ကုမ္ပဏီကလက်ပတ်လုပ်ဆောင်နေပါတယ်။တရုတ်သမ္မတရှီကျင်းပင်ရဲ့စိတ်ကူးအစီအစဉ်ဖြစ်ပြီးဒေါ်လာဘီလီယံ1000ကျော်ရင်းနှီးမြှုပ်နှံမဲ့ Belt and Road Initiative BRI ကမ္ဘာလုံးဆိုင်ရာပိုးလမ်းမသစ်စီမံကိန်းရဲ့ရှေ့ပြေးစီမံကိန်းဖြစ် CPEC ကိုတရုတ်ကသတ်မှတ်ထားပါတယ်။ပါကစ္စတန်နိုင်ငံဆိုင်ရာတရုတ်သံတမန်ကြီးရောင်ချင်းက VOA နဲ့တရားမီးမြန်းကန်တစ်ခုမှာအခုလိုပြောပါတယ်။
I want to make it very clear, BRI initiative, and with CPEC under it, it's purely a commercial
BRI development project. BRI is a CPEC, 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 a CPEC. အဲ့ဒီမှာစီရေးဒါမှမဟုတ်မဟာဗျူဟာရေးဆိုင်ရာထက်သွင်းထားတာမျိုးကျွန်တော်တို့မှမရှိပါဘူ
း။စီးပက်ကိုချောတက်ရေးဆွဲပြီးစတင်တဲ့9နှစ်အတွင်းမှာစီးပက်အောက်မှာပါတဲ့စီမံကိန်း43ခုထဲကကနဦးစီမံကိန်း22ခုပြီးသွားမယ်။ဒါမှမဟုတ်လုဆောင်နေစေဖြစ်မယ်လို့တန်မတ်ကြီးချင်းကပြောပါတယ်။စုစုပေါင်းရင်းနှီးမြှုပ်နှံမှု19ဘီလီယံရှိတဲ့အဲ့ဒီစီမံကိန်းတွေဟာပါကစ္စတန်ရဲ့နှစ်ပေါင်း80သမိုင်းတွင်အကြီးမားဆုံးပြပရင်းနှီးမြှုပ်နှံမှုပါ။ဒီစီမံကိန်းတွေကနေပါကစ္စတန်နိုင်ငံသားတွေအတွက်အလုတ်ကင်6000ဖန်တီးပေးထားပြီးဖြစ်တယ်လို့နိုင်ငံရဲ့ချွတ်ချုံကြနေတဲ့စွမ်းအင်ကန်တာအချက်တဲကိုလည်းတိတိယောက်ယောက်ဖြည့်ရှင်းပေးထားပြီးဖြစ်ပါတယ်။ပူတွဲကုမ္ပဏီကတည်ဆောက်တဲ့လျှက်စစ်ဓာတ်ပေးစက်ရုံတွေကနေလျှက်စစ်ဓာတ်အားမီဂါဝတ် 1000 ကျော်ထပ်ထုတ်ပြီးဇွန်လမှာမဟာဓာတ်အားလိုင်းနဲ့ပို့လွှတ်ပေးမှာမို့လျှက်စစ်ဓာတ်အားပမာဏပိုလာတော့မှာပါ။အမေရိကန်နဲ့အိန္ဒိယနိုင်ငံတို့အနေနဲ့ CPEC စီမံကိန်းနဲ့တူးတက်မှုကိုသူတို့ကိုယ်တိုင်လာကြည့်ပါလို့VOA နဲ့မင်းမြန်ကန်တွင်တန်မတ်ကြီးဂျင်းကဖိတ်ခေါ်လိုက်ပြီးတော့အဲ့လိုလာကြည့်ရင်စီးပက်နဲ့ပတ်သက်လို့နားလည်မှုလွဲနေတာတွေအဆုံးသတ်သွားစေနိုင်ပါမယ်လို့လည်းတန်မတ်ကြီးကပြောပါတယ်
။ There are some kind of doubts that maybe there are something hidden in it. I think that when you have
စီမံကိန်းနဲ့မရှိဝက်ကိစ္စတွေပါနေနိုင်တဲ့ဆိုတဲ့တန်တရားတချို့ရှိနေပါတယ်။အကောင့်ထဲပေါ်နေတဲ့နေရာကိုလာပြီးဒီစီမံကိန်းနဲ့တုတ်တက်မှုတွေကိုကိုယ်တိုင်ကြည့်လိုက်မယ်ဆိုရင်ကျွန်တော်တို့ဒီမှာဘာလုပ်နေရလဲဆိုတာပိုပြီးနားလည်သွားနိုင်ပါတယ
်။တရုတ်တို့ဟာအိန္ဒိယသမုဒ္ဒရာကိုလွှမ်းမိုးဖို့အတွက်အနာဂတ်မှာဂွာဒါစိတ်ကန်းကိုစစ်ဖက်စိတ်ကန်းတစ်ခုအဖြစ်ပြောင်းပြစ်လိုက်နိုင်တယ်လို့အမေရိကန်နဲ့အိန္ဒိယတို့ကစိုးရိမ်နေတဲ့ပေါ်တန်မတ်ကြီးကတုံ့ပြန်ပြောဆိုတာပါ။တရုတ်ရဲ့ရည်ရွယ်ချက်ပေါ်တန်မြတ်ဝင်ကြတဲ့အကြောင်းရင်းတွေတဲ့တစ်ခုကတော့ဂွာဒါမှာလေဆိပ်ကြီးတစ်ခုစောင့်နေတာကြောင့်ပါပဲ။၁၂ကီလိုမီတာအရှိလေရင်ပြေးလမ်းပါတဲ့အဲ့ဒီလေဆိပ်တိဆောက်ရေးအတွက်တရုတ်ကဒေါ်လာတန်300နီးပါးကူညီထားပါတယ်။ပါကစ္စတန်နိုင်ငံဟာသူ့နိုင်ငံတွင်းမှာအခြေစိုက်ပြီးအာဖဂန်နစ္စတန်အပါအဝင်အိန္ဒိယနိုင်ငံတွေကိုတိုက်ခိုက်နေတဲ့အကြမ်းဖက်ဝါဒီတွေကိုနှိမ်နင်းရေးထိထိရောက်ရောက်မလုပ်ဘူးလို့အမေရိကန်ကပြောတာကြောင့်နှစ်နိုင်ငံတနမန်ဆက်ဆံရေးကျဆင်းနေချိန်မှာတရုတ်နဲ့ပါကစ္စတန်ကြားဆက်ဆံရေးပိုပြီးနှက်ဆိုင်လာနေတာပဲဖြစ်ပါတယ်ခင်ဗျာ။